အမေရိကန်ပြည်ထောင်စု Republican Party အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကမြန်မာနိုင်ငံ3ရက်ကြာခရီးစဉ်အပြီးမြန်မာအစိုးရတဲ့ဟာအမေရိကန်နဲ့ဆက်ဆံရေးပြည်လည်ဖို့အမှန်တကယ်လိုလားနေတယ်လို့သူ့အနေနဲ့ယူဆကြောင်းပြောကြားခဲ့ပါတယ်။ဒုတိယသမ္မတတီဟာတူရတင်အောင်မြင်ဦးပြည်သူ့လွှတ်တော်ဥက္ကဋ္ဌဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေလွှတ်တော်အတွင်းအတိုက်အခံပါတီတွေနဲ့ပါတွေ့ဆုံခဲ့ပြီးသူကအခုလိုပြောကြားခဲ့တာပါ။မြန်မာအစိုးရသည်အနေနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုနဲ့စီးပွားရေးဖွံ့ဖြိုးရေးအတွက်အဓိကကျတဲ့လုပ်ငန်းစဉ်တွေအဖြစ်နိုင်ငံရေးအကျဉ်းသားတွေချက်ချင်းပြန်လွှတ်ပေးရေးနိုင်ငံအတွင်းဘက်ပေါင်းစုံနဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ရေးစတာတွေကိုလည်းသူကတိုက်တွန်းခဲ့ပါတယ်။အထက်လွှတ်တော်အမတ်ဂျွန်မက်ကင်းမြန်မာနိုင်ငံကိုမသွားခင်ထိုင်းနိုင်ငံနယ်စပ်မှာတွေ့ဆုံခဲ့သူတွေကတူဦးဖြစ်တဲ့မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့အတွင်းမှုချုပ်ဒေါက်တာနိုင်အောင်ကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တည်သလောက်တော့ဒီလမ်းလေးလူတွေမှာ publicly ပေါ့နော်။ဒါတွေဒီလိုလှုပ်တဲ့နယ်ဘလို့အခြေအနေမျိုးတွေရှိလာမှနိုင်ငံဆက်ဆံရေးတိုးတက်လာနိုင်တယ်ဆိုတဲ့ဥစ္စာမျိုး publicly တိတိကျကျပြောတာဆိုလို့သူဝက်ရှိသေးတယ်ပေါ့သူရဲ့ပြောကြားချက်တွေနဲ့သူ statement ကိုကြည့်မယ်ဆိုတော့ဒါဒီ American အစိုးရနဲ့သူအပါအဝင်ထားရှိနေတဲ့သဘောထားကိုသူပုံမွက်လင်းလင်းပြောပြသွားတယ်ဒါတကယ်တည်းမှာပဲသူ့ကိုလာခွင့်ပေးတာရဲ့နောက်ပြေဆုံးတဲ့စီစဉ်မှုတွေပေါ်မှာတော့ဒီဗမာအစိုးရအနေနဲ့အမေရိကန်အစိုးရနဲ့အမေရိကန်နိုင်ငံနဲ့ဆက်ဆံရေးပြေလည်လာဖို့အတွက်ကိုလူလူလာလာရှိနေပုံတော့သူမြင်နေနားလည်တယ်ဆိုတဲ့သဘောတော့ထုတ်ပေါ်ပြတာပဲတွေ့ရတာ
အဲ့တော့အမေရိကန်ဘက်ကရောဟိုမြန်မာနိုင်ငံအခုလက်ရှိအစိုးရနဲ့ပေါ့နော်ဟိုပို့ပြီးတော့ဟိုဆက်ဆံခြင်းတယ်ဆိုတဲ့သဘောဆန္ဒဟာအဓိကအားဖြင့်ဘာကိုရည်ရွယ်တာလဲခင်ဗျာ
အလုံးနိုင်ငံတွေတော်တော်များများမှာကတော့ကျွန်တော်မြင်တာကတော့ဒီအခုပမာပြည်ကြီးနဲ့ပတ်သက်လို့ပြောဆိုနေကြတာပမာပြည်ကြီးထဲမှာဖြစ်နေတဲ့နိုင်ငံရေးပြည်ရင်ပြောင်းလဲဖို့နဲ့တွဲဆုံဆွေးနွေးပြီးတော့အပြေရှားဖို့အတွက်ကိုအဓိကပြောကြတာပေါ့လေဆိုတော့အခုနောက်ပိုင်းမှာဒီအမေရိကန်ဘက်ကလည်းဒီ2020ရဲ့အစိုးရအသည့်ဖြစ်လာပြီးတဲ့အခါမှာဒီအစိုးရအသည့်အနေနဲ့ဒီလိုမျိုးအခြေအနေမျိုးမှာဟိုပုံစံအတင်များလမ်းကြောင်းအတင်များပြောင်းလာမလားလို့နိုင်ငံတော်တော်များများစိတ်ဝင်စားကြတာလည်းရှိတယ်။နောက်တစ်ခုကဒီအမေရိကန်နေနဲ့လည်းနောက်ပိုင်းမှာကဒီသူတို့ပြောတဲ့ဒီ critical engagement ပေါ့နော်။ထိတွေ့ဆက်ဆံမယ်သို့တော်လည်းကိုပြောချင်တဲ့ကိုယ့်ရဲ့ position ကိုလည်းရှင်းရှင်းလင်းလင်းပြောမယ်။နားချပြီးတော့ပြောမယ်။တစ်ဖက်မှာလည်းဒီ pressure mechanism တွေကိုလည်းလိုအပ်တယ်လို့ဆက်ပြီးကြိုင်ကားမယ်။လိုအပ်ရင်လည်းတိုးဝမယ်။ဆိုတော့သူပြောတဲ့ထဲမှာပါတယ်လို့ပါပဲအမေရိကန်ဆိုရကဒီဆိုရထားတဲ့ policy ကတော့အပြောင်းလဲတွေမလုပ်နိုင်ဘူးဆိုလို့ရှိရင်တော့ငကိုပိတ်ဆို့ရေးယူထားတဲ့ဟာတွေရှိမှာပဲအပြောင်းလဲတွေလှုပ်လာတဲ့ဆိုလို့ရှိရင်တော့ဆက်ဆံရေးလည်းပိုကောင်းလာပြီးတော့ပူပေါင်းဆောင်ရွက်မှုတွေပိုပြီးတော့များလာမယ်ဆိုတော့အဲ့ဒါကိုပဲတို့ဒီတစ်ဖက်ဘက်လာပြောနေကြတယ်လို့ကျွန်တော်ယူဆပါတယ
်အထူးသဖြင့်ဒီအထက်လွှတ်တော်အမတ်ဂျွန်မက်ကင်းပြောထားတဲ့အချက်တွေထဲမှာဒါဒေါအောင်ဆန်းစုကြည်ကိုဒီမိုကရေစီသူရဲကောင်းတယောက်အဖြစ်သူ့အနေနဲ့ချီးမွမ်းတဲ့အပြင်ကိုမြန်မာနိုင်ငံအတွင်းမှာဒီအမျိုးသားရင်ကြားစီရေလုပ်ငန်းစဉ်တွေတရားဝင်ဖြစ်ဖို့အတွက်ဒေါအောင်ဆန်းစုကြည်နောက်တိုင်းရင်းသားလူမျိုးစုအဖွဲ့ဝင်တွေအတိုက်ခံခေါင်းဆောင်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဲ့ဒါတွေနဲ့အကုန်လုံးတွေ့ဆုံဆွေးနွေးအတွက်ဆိုပဲသူတောင်းဆိုထားတာတွေ့ရလေဒါပေမဲ့အမေရိကန်အစိုးရအစဉ်ဆက်ကအမေရိကန်လွှတ်တော်အမတ်ဒီအစဉ်ဆက်ကပြောနေကြတဲ့1990ရွေးကောက်ပွဲရလက်ဒါမှမဟုတ်လို့ရှိရင်လည်းအခုမကြသေးခင်ကကျင်းပသွားတဲ့2010နိုဝင်ဘာလရွေးကောက်ပွဲဟာတရားမျှတမှုမရှိပါဘူးဆိုတဲ့အချက်အဲ့ဒါတွေကိုတော့သူ့ရဲ့နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းထည့်ပြီးဖော်ပြသွားတာမတွေ့ဘူးအဲ့ဒါနဲ့ပတ်သက်လို့ရောဒေါက်တာနိုင်အောင်အနေနဲ့ဘယ်လိုမြင်လဲခင်ဗ
ျအခုကျွန်တော်တို့30ဆယ်ဆွေးနွေးပွဲလို့ဒီ NLD နဲ့တွေ့ပါဒီဒေါက်ဆန်းစုကြည်ရဲ့ NLD ကိုဆက်ပြီးရောဒီနိုင်ငံရေးပါတီတွေနဲ့အတိမတ်ပြုပါနော်ခုနပြောနေတဲ့ဒီတိုင်းသားတွေလည်းအားလုံးပြောပါဆိုတော့ဒါ90ရွေးကောက်ပွဲရလက်ကိုတစုံတရာအတိမတ်ပြုတဲ့သဘောပေါ့။နောက်ကျွန်တော်နားလည်တဲ့လောက်ကလည်း90ရွေးကောက်ပွဲဝင်တဲ့ပါတီတွေကလည်း NLD ပါဝင်ပေါ့။90ရွေးကောက်ပွဲရလက်ရွေးကောက်ပွဲရဲ့လွှတ်တော်ကြီးကိုပြန်ခေါ်ပေးဖို့တောင်းဆိုနေတာမျိုးမရှိပါဘူး။အားလုံးကတော့နိုင်ငံရေးပြဿနာကိုပြည်လဲခြင်းလို့ပြောတာပဲပေါ့လေ။ဆိုတော့ဒီတွဲဆုံဆွေးနွေးရေးသုံးမွန်ဆိုင်လို့ပြောတဲ့ကိုယ်တိုင်လည်း90ရွေးကောက်ပွဲရလက်ကိုဒါတစုံတရာအတိမတ်ပြုလို့ပေါ့။နောက်တစ်ခုကဒီ2010ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်တကယ်လည်း2010ရွေးကောက်ပွဲကြီးကိုအတိမတ်ပြုနေတယ်ဆိုလို့ရှိရင်ဘာဖြစ်လို့သုံးမွန်ဆိုင်ဆွေးနွေးပွဲကိုထပ်ပြီးတိုက်တွန်းမှလဲဟုတ်တယ်မလား ဆိုတော့ဒီဒီရာကိုပဲကျွန်တော်ထင်တော့ဒီတန်တမန်နီးရပေါ့ဗျာဖြစ်တင်ဖြစ်တတ်တဲ့အဆိုပြုချက်ကိုပဲအဓိကမိမောင်းထုတ်ပြသွားပြီးတော့မှအဲ့ဒါတွေဖြစ်လာဖို့အတွက်အရေးကြီးဆုံးဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေပြန်လုပ်ပေးဖို့နော် ICRC ပေးလဲပေးဖို့အစားရှိစဉ်ဒါတွေလုပ်ပြီးတော့မှတွေ့ဆုံဆွေးနွေးရုပ်ဥတီဗီလုပ်ပါဒါတွေပြောင်းလာရင်တော့လူခွင့်အခြေအနေတွေလာပြည်သူတွေရဲ့အခြေအနေတွေအတွက်ပြောင်းလာလို့ရှိရင်တော့ဒါနိုင်ငံတွေကပူးပေါင်းဆက်ဆိုဆက်ဆံပြန်မြင့်လာမှာပဲဆိုတော့ပြောသွားတဲ့သဘောပါပဲ
အထူးသဖြင့်အမေရိကန်ရဲ့အဓိကစိုးရိမ်ချက်ဖြစ်တဲ့အနုမြူလက်နဲ့မပြန်ပွားရေးကိစ္စနောက်ပြီးတော့မြောက်ကိုရီးယားအစိုးရနဲ့စီးရေးဆက်ဆံမှုအရာတွေကိုလည်းသတိပေးသွားတာတွေ့ရတယ်။အဲ့လိုသတိပေးချက်တွေနဲ့ပတ်သက်လို့ရောမြန်မာအစိုးရဘက်ကဒါလိုက်နာဖို့ဒါမှမဟုတ်လို့ရှင်လိုက်လိုက်လို့ရှိဖို့အလားအလာရှိရလား
။ကျွန်တော်ဗမာအလင်းကိုဖတ်ကြည့်ရောထူးပြီးကြသတိသွားပြုမိတာရှိတယ်။ဒင်းစားလည်းမကြည့်ရတာပေါ့နော်။ဟုတ်တော့ကျွန်တော်လည်းမသိပါဘူး။ဒီ nuclear ကိစ္စတွေလောက်တာကလည်းသူတို့ရဲ့ဒီကျမ်းမာရေးနဲ့သူတို့ရဲ့လုပ်ငန်းရေးအတွက်ရုရှားရဲ့အကူအညီနဲ့လောက်တာပါတဲ့သူတို့မှလည်းဒီခေတ်နောက်ကြမကြံနေအောင်လုပ်ပိုင်ခွင့်ရှိရပေါ့လေဒါမှမဟုတ်နိုင်ငံတကာနားလည်မှုတွေလွဲမှာဆိုလို့အဲ့ဒါကိုရက်လိုက်ပြီဆိုပြီးတရက်သားတွေမှာတော့ရေးထားတာပဲ
အဲ့ဒါအနုမြူစီမံကိန်းကိစ္စပေါ့နော်ဒီမြောက်ကိုရီးယားအစိုးရနဲ့စီးရေးဆက်ဆံမှုတွေကိစ္စရရော
အဲ့ဒါကတော့သူတို့ပြောတာတော့သူတို့ပြောတဲ့စကားတိုင်းပြောရင်တော့ကုလသမဂ္ဂပြေဒီအဖွဲ့ဝင်နိုင်ငံတကူပဲဗကမီသားစုနိုင်ငံတကူပဲဗမာနိုင်ငံနဲ့လွတ်လပ်တဲ့နိုင်ငံတကူပဲပေါ့ဆိုတော့အားလုံးနဲ့တို့သူတို့အနေနဲ့ဗမာပြည်အတွက်ကိုအကျိုးရှိမယ်ဆိုလို့ရှိရင်အားလုံးမှာသူတို့မှဆက်ဆံဖို့ခွင့်ရှိရဲ့လို့ဒီတရင်းစားတွေမှာပြည်ထားတော့တွေ့
ဒီအထက်လွတ်တော်အမတ်ဂျွန်မက်ကင်းကဗမာပြည်ကိုမသွားခင်မှာနေဆက်ဒေသဒုက္ခသည်စခန်းတွေကိုသွားပြီးတော့ကြည့်ရှုတယ်ဒေါက်တာစင်တီးယားဆေးကန်းကိုလည်းကြည့်တယ်အဲ့ဒါပြီးတဲ့နောက်ပိုင်းမှာနေဆက်မဲဆောက်မြို့မှာဒေါက်တာနိုင်အောင်တို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့ဒီတွေ့ဆုံပွဲမှာအထူးသဖြင့်ပြောကြားသွားတဲ့အချက်ကလေးတွေထူးခြားတဲ့အချက်ကလေးတွေဘာတွေရှိခဲ့လဲခင်ဗ
ျကျွန်တော်တို့အဓိကဒီတင်ပြတာကတော့2010ရွေးကောက်ပွဲဖြစ်သွားပြီလို့အနှစ်သာရအဖြစ်တော့ဗမာပြည်မှာဘာမှမပြောင်းလဲဘူးပေါ့ဆိုတော့ဒီစစ်အုပ်စုအနေနဲ့သူတို့လိုချင်တဲ့အာဏာရေးတည်ထောင်ခံရေးတွေပဲဆက်ပြီးတော့မှဒီဒါကိုလွတ်ဆောင်သွားတယ်နောက်ပြီးတော့ကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့တွစ်ဆုံဆွေးနွေးဖြေရှားရေးအမျိုးသားပြန်လည်ရေးတည်မြဲရေးဆိုတာကိုလှစ်လူရှုတဲ့သဘောဖြစ်တယ်လောလောဆယ်ကာလအတွင်းမှာလည်းတွစ်ဆုံဆွေးနွေးရေးကိုလုပ်မဲ့သဘောမရှိဘူးဒါကြောင့်မလို့ကျွန်တော်တို့ကဒီနိုင်ငံတကာကိုကျွန်တော်ဖြစ်စေချင်တာကတော့ကျွန်တော်တို့ဒီအရရှင်စနစ်ကိုဖယ်ရှားပြီးတော့မှလူခွင့်ရေးဒီမိုကရေစီရေးလှုပ်ရှားမှုတွေလုပ်နေတဲ့အင်အားစုတွေကိုတည်တည်ချာချာဒါထောက်ခံပြီးတော့ပံ့ပိုးစေချင်တယ်တည်ချာအားပေးစေချင်တယ်တည်ချာကူညီစေချင်တယ်ဒါတစ်ခုပေါ့နောက်ဒုတိယတစ်ခုအနေနဲ့ကတော့ရှိနေပြီးသားဒီ PR ပေးတဲ့ထဲထဲမှာခုနပြောတဲ့ပြတ်မှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေအထူးသဖြင့်တော့ဒီ financial sanction နဲ့ပတ်သက်တဲ့ဒီအရေးယူပိတ်ဆို့မှုတွေကိုတည်တည်ချာချာအကောင်ကောင်းနဲ့ထိထိရရဖြစ်အောင်ဆက်ပြီးတော့အကောင့်ထဲပေါ်ဖို့လိုရဆိုတာကျွန်တော်တို့တင်ပြတယ်။နောက်ပြီးတော့ကျွန်တော်တို့ဒီဗမာပြည်မှာပြီးခဲ့တဲ့ကာလတွေရဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်အမှန်တရားဖော်ထုတ်ဖို့အတွက်နိုင်ငံခံခဲ့ရတဲ့လူတွေရဲ့အမှန်တရားကိုဖော်ထုတ်ပေးနိုင်ဖို့အတွက်ဒီစုံစမ်းစစ်ဆေးကော်မရှင်ကိုကုလသမဂ္ဂကနေပြီးတော့မှဒီဖော်ဆောင်ပေးဖို့အတွက်ကိုနိုင်ငံတကာအထုတ်တဲ့အမေရိကန်ကလည်းဒါကိုသိစရာတက်တက်ကြောကြောနဲ့အကောင့်ထဲပို့ပေးတဲ့တယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောပါတယ်။နောက်အထူးသဖြင့်တော့ဒီပမာပြည်အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ပြောင်းလဲလုပ်ခြင်းနဲ့စိတ်ရှိတယ်ဆိုလို့ရှိရင်တော့ပထမဆုံးမဖြစ်မနေလုပ်ပေးတင်တာကတော့ဒီနိုင်ငံချင်းသားတွေကိုလှုပ်ပေးဖို့နဲ့နောက်အတိုက်ခံတွေပေါ်မှာရန်လိုတဲ့အပြုမှုတွေပေါ့လေ။အဲဒါတွေကိုအားလုံးရက်တက်မှုအဲဒါကပထမဆုံးအရေးကြီးတဲ့အချက်ဖြစ်တယ်ဆိုတာလည်းကျွန်တော်တို့ပြောပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီတိုင်းနယ်စပ်တချို့မှာရှိနေတဲ့ဒီအင်အားစုတွေပေါ်မှာဒီအေးဖိအားပေးလာတဲ့ကိစ္စတွေများလာတာတွေအဲ့ဒီကိစ္စတွေလို့ကျွန်တော်တင်ပြပါတယ
်။အဲ့တော့အခုလောလောဆယ်အားဖြင့်တော့ဗမာပြည်ကိုအမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးမူဝါဒအသစ်တရအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကအရေးပါတဲ့လက်ထောက်နိုင်ငံခြားရေးအဆင့်ရှိတဲ့အရာရှိကြီးတွေသွားတယ်။အလားတူပဲအခုအထက်လွှတ်တော်အမတ်ဂျွန်မက်ကင်းလို့အမတန်အရေးပါအရာရောက်တဲ့အထက်လွှတ်တော်ကခေါင်းဆောင်တွေလည်းတွားနေတယ်ဆိုတော့ဒီလှုပ်ဆောင်ချက်တွေဟာမြန်မာနိုင်ငံအတွင်းမှာအပြောင်းလဲတွေဖြစ်လာဖို့အတွက်ဘလောက်များပံ့ပိုးမှုတွေရှိလာလိမ့်မယ်လို့ထင်တယ်လဲ
ပထမတစ်ခုကတော့ဒီ ကျွန်တော်တို့သတိပြုမိတာပေါ့လေဒီဒီနေ့ဒီလိုသတင်းစာတွေထဲမှာဟိုဟိုဗမာပြည်သတင်းစာတွေထဲမှာရေးထားဆိုလို့ရှိရင်ဒီစီနီတာမက်ကိန်းနဲ့တွေ့တဲ့ကိစ္စတွေအပြန်အလှန်ပြောတဲ့ကိစ္စတွေကိုခါတိုင်းဧည့်သည်တွေလာနဲ့မတူပဲနည်းနည်းလေးပြပြဆုံဆုံလေးရှင်းထားတာတွေ့တယ်နောက်ပြီးတော့ခုနပြောတဲ့ဒီပြေဆုံးမှုမှာဆိုလို့ရှိရင်လည်းတို့ဟိုသမနာဦးသိန်းဆရာလွဲ့လို့ပေါ့လေကျွန်တော်လူတွေနည်းနည်းတွေ့တာလေးတွေ့ရှိတယ်ဆိုတော့ကျွန်တော်မြင်တာတော့ဗာလဲဆိုတော့ဒီအမပြီကဒီသူတပင်းအမေရိကန်အစိုးရနဲ့ဆက်ဆံမှုမျိုးမြင့်တင်ခြင်းဟိုတုတ်တက်စေချင်တော့အမှန်ပဲအဲ့မှာကျွန်တော်သတိပြုရမှာဘာလို့လဲဆိုတော့အဲ့ဒါကလည်းဘာဖြစ်လို့ဟိုဒီလိုဖြစ်ရလဲဆိုတော့အမေရိကန်ကနေပြီးတော့မှစီဝေးပိတ်ဆို့အရေးယူထားပါတယ်ဆိုတဲ့ကိစ္စကြီးကအဓိကရှိနေတယ်ပေါ့ဆိုတော့ကျွန်တော်မြင်ရတော့ဒီဖိအားပေးပိတ်ဆို့ထားမှုကဒါအလုပ်ဖြစ်တယ်ဒါပေမဲ့ဖိအားပေးဆို့မှုเออအားလုံးကလည်းကျွန်တော်တွေ့ဆုံဆွေးနွေးအဖြေရှာဖို့ပဲလေဆိုတော့ကျွန်တော်ကဒီလိုလှုပ်ထားတယ်ဒီလိုလှုပ်ထားတာကဒီလိုဖြစ်ရှင်းစေခြင်းနဲ့ဆိုတဲ့စကားတွေကိုကျွန်တော်ပြောနေတယ်ခိုးဘက်ကလည်းဒီလိုနားထောင်စေခြင်းနဲ့စဉ်းယူလဲရှိလာတယ်သူတို့လည်းတကယ်ကိုနားလဲလာပြီးတော့ဒါငါတို့တိုင်းပြည်ငါတို့ပြည်သူတွေကိုမုန်းလို့မဟုတ်ဘဲနဲ့ငါတို့တွေရဲ့လူခွင့်ခြင်းတွေမတိုးတက်လို့နိုင်ငံပြည်ရင်ပြောင်းလဲမှုတွေမဖြစ်သေးလို့စစ်မှန်တဲ့ဈေးဝယ်စပွဲတွေတင်မပြောင်းလဲသေးလို့လို့ရှင်ကြည်လာပြီးအပြောင်းလဲတွေလှုပ်လာတယ်ဆိုလို့ရှိရင်ဖြစ်မှာပဲအဲ့လိုမျိုးဖြစ်လာနိုင်မှုအတွက်ကိုနိုင်ငံတကာကောင်းဆောင်အားလုံးတရုတ်ပါဝင်အာဆီယံအားလုံးကတညီတညွတ်ထဲတပံနဲ့ပြောနိုင်လေပိုကောင်းလေဖြစ်မယ်လို့ကျွန်တော်ထင်တယ်အ
ဲ့တော့အခုဒါဒေါက်တာနိုင်အောင်ရဲ့ကိုယ်ပိုင်ယူဆပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာအခုသမရသည့်ဦးသိန်းစိန်ရဲ့အစိုးရအဖွဲ့သည်ဟာဒီလိုအပြောင်းလဲတွေကိုလှုပ်ဆောင်လာဖို့တကယ်လမ်းကြောင်းမှန်ကိုရောက်လာစားပြူလာပြီလို့ယူဆသလား
အခုကျွန်တော်တို့မြင်တာတော့ဟိုကျွန်တော်တို့အစောပိုင်းနဲ့လည်းအချိန်ချင်းတင်ပြပါတယ်အခုရှိနေတဲ့အစိုးရကဒီစေအစိုးရရဲ့အဆက်ပဲเนาะဒီရေဘူဟာအဖြစ်တော့ဒီအရက်ဝတ်တွေဝတ်ပြီးပါတီထောင်ပြီးရွေးကောက်ဖို့ပန်တိုင်ထားတဲ့ဆိုမှလို့အားလုံးကဒီစေအစိုးရရဲ့အဆက်တွေပဲသူတို့ပြောတဲ့မေကွန်းထဲမှာကိုကပဲစေအစိုးရကနေခင်တာပြီးတဲ့တရားကိုဟိုရှောက်လာတဲ့လူတွေပဲဖြစ်တဲ့ဆိုတော့အရင်တိုင်းပဲလို့ကျွန်တော်ယူဆတယ်အခုချိန်နေတိဆိုတော့အခုချိန်တိကတော့ဘာမှမပြောင်းလဲဘူးလို့ကျွန်တော်တို့မြင်တယ်တကယ်လို့များအပြောင်းလဲတွေကိုတကယ်လှုပ်ချင်လာတယ်လို့ပြောရင်တော့မြင်သာထင်သာတဲ့ကိစ္စတွေလှုပ်ပေးရမှာဖြစ်တယ်ခုနကကျွန်တော်ပြောသောနိုင်ငံရေးကျင်းသားတွေလှုပ်ပေးတာမျိုးနောက်ခုနကပြောတဲ့ဒီဟိုအတိုက်ခံတွေဟိုရန်သူတွေအပြုမှုတွေရတဲ့ကိစ္စမျိုးတော့တွေးဆောင်ဆွေးနွေးဖို့အတွက်ကိုလမ်းကြောင်းဆက်ဖွင့်ပြီးတော့အပြန်အလှန်အမြင်ဖလှယ်တာမျိုးတွေတော့တကယ်ကိုပဲပြောင်းကျင်တဲ့စိတ်နဲ့တော့လုပ်တယ်လုပ်ဆောင်မှုတွေကျွန်တော်တို့အများကြီးလုပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်။နောက်တတိယတစ်ခုကတော့ကျွန်တော်ထင်တယ်ဗိုလ်ချုပ်တန်းရွှေရှိနေသည်တည်းရတော့အခုရှိနေတဲ့အစိုးရကဘာမှလုပ်ရဲမယ်လို့မထင
်ဘူး။မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့အတွင်းမှူးချုပ်ဒေါက်တာနိုင်အောင်ကိုဆက်သွယ်မေးမြန်းခဲ့တာပါ။ကျွန်တော်တန်းတွင်ထုံးပါခင်ဗျာ။